လူလူမင်းမြန်းချက်တွေကိုဖြေကြတဲ့တောင်းဟောပုံစံရွေးကောက်ပွဲတူစကားဆစ်ထိုးပွဲကိုရုပ်သံတွေကနေတဆင့်လူချင်းမတွေ့ပဲတီးကြံပါဝင်ဆင်နွှဲခဲ့ကြပြီးတဲ့နောက်မှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်းရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာတောက်ကြနေမှာမဲဆွယ်ဖို့ပြန်ဖြေလုပ်နေကြပါပြီ။ November 3ရက်မှာချင်းပါမဲ့သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြိုင်ရဖို့ရှိတဲ့ပြည်နယ်3ခုကမဲဆန္ဒရှင်တွေထောက်ခံမဲရဖို့နှစ်ဦးစလုံးတွားရောက်နေကြတာပါ။သမ္မတ Trump ဟာ American တောင်ပိုင်းပြည်နယ်နှစ်ခုဖြစ်တဲ့ဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုတွားရောက်ခဲ့တာဖြစ်ပြီးဒီပြည်နယ်နှစ်ခုဟာသူ့ရဲ့သမ္မတတက်တန်းဒုတိယအကြိမ်ပြန်ရရေးအတွက်တိတ်ကိုအရေးပါတယ်လို့သတ်မှတ်ထားတာပါ။ဖလော်ရီဒါပြည်နယ်အိုကလာနဲ့ဂျော်ဂျီယာပြည်နယ်မေကွန်မြို့တွေမှာကျင်းပမဲ့လူမှုစုဝေးပွဲကိုမတက်ရောက်ခင်ဖလော်ရီဒါကဖို့တ်မိုင်ယာစ်မှာသမ္မတထရမ့်ကတက်ချီပိုင်းတွေအတွက်ဘလို့အကာအကွယ်ပေးလှုပ်ဆောင်မယ်ဆိုတာတွေကိုပြောကြားခဲ့ပါတယ်။ဂျိုးဘိုင်ဒန်ကတော့မီရှိဂန်ပြည်နယ်မှာဒက်ထရိုက်မြို့လူမှုတွေ့ဆုံပွဲကိုမသွားခင်ဆော့စ်ဖီးလ်မြို့မှာမဲဆန္ဒရှင်တွေကိုလူတိုင်းတက်နိုင်တဲ့အဖိုးနှုံးတက်တာတွေကျင်းပရင်းဆောင်ရှောက်မှုရအောင်တိုးမြှင့်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ